Welcome to the Voice of America in Burmese.
Mingla ba khmyar 2019 ခုနှစ်ဩဂုတ်လ14ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်6:00နာရီကနေ8:00နာရီအထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ Micrometer 3240 48တို့ကနေဖမ်းယူနိုင်တဲ့လို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတပိုင်းနဲ့တင်ဆက်နိုင်ပါတယ်။ကျွန်တော်ရဲမထွန်းပါဒီနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာပါရှင်။ကျမသိန်းတီထိုက်ပါ။ဒီမနက်ခင်းသတင်းလေးကိုမိုက်အင်တင်နိုင်တဲ့အတူချင်းညာပါမယ်။ဟောင်ကောင်နိုင်ငံတကာလေဆိပ်မှာတော့ဆနပြသူတွေဝင်ရောက်စီးနှင်းထားပြီးအင်္ဂါနေ့ညပိုင်းချီရဲတွေနဲ့ရုံရင်ဆန်ကပ်ဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံတဝမ်းမိုးသက်ထန်ရေကြီးမြေပြိုမှုတွေအကြောင်းသေဆုံးရသူဟာအနည်းဆုံး69ယောက်ထိရှိနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်။ဒီလိုထိတ်တန့်ရောက်နိုင်တဲ့သတင်းတွေနဲ့အတူမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ရေပိအနေနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုလည်းနားဆင်ကြပါဦးမယ
် The United Nations Office for the Coordination of Humanitarian Affairs says that in Myanmar, monsoon rains have displaced nearly 100,000
people. မတ်တမှုကြောင့်ကြားရောက်နေတဲ့ရေပိအနေတဲ့အတွက်ကုလသမဂ္ဂဘာကူညီတွေပေးနေတယ်ဆိုတာကိုသတင်းတွေအပြီးမှနားဆင်ရပါမယ်ဒီသတင်းလာတဲ့အတူဟောင်ကောင်မှာရက်တက်ဖွဲ့နဲ့စနပ်ပြသူတွေအကြားရုံရင်းစံကတ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတနဲ့ကုလသမဂ္ဂတို့ရဲ့ဝေဖန်ပြောကြားချက်ဥရောပကနည်းပညာကုမ္ပဏီတချို့ကစစ်အုံဆောင်ပစ္စည်းတွေကိုမြန်မာကိုရောင်းချနေတဲ့ကိစ္စနဲ့ထိုင်းလွတ်တော်အမတ်တဦးကိုတပ်ဖြတ်လို့မြန်မာနိုင်ငံသားအလုပ်သမားတဦးကိုထိုင်းရက်တက်ဖွဲ့ကဖမ်းဆီးလိုက်တဲ့တဲ့တွေကိုနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဦးနဲ့မနက်ပိုင်းသတင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နီယာတို့ကကြီးညာပေးပါမယ်ခင်ဗျာ။
ဟောင်ကောင်နိုင်ငံတကာလေဆိပ်မှာအင်္ဂါနေ့ညနေပိုင်းတုန်းကအဓိကရုံးနေနေရေးရဲတွေနဲ့ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကြားရုံရင်ဆန်ကပ်ဖြစ်ခဲ့ပြီးလေရင်ခီးစဉ်အလုံးဖြတ်ခဲ့ရတဲ့ဒုတိယမြောက်နေ့လည်းဖြစ်ပါတယ်။လေဆိပ်အဓိကခမ်းမကြီးကိုဆန္ဒပြသူတွေကထပ်ပြီးစီးနှင်ခဲ့ကြပြီးအဓိကရုံးနေနေရေးတွေနဲ့ထိတ်တိုက်တွေ့ခဲ့ပါတယ်။ရဲတွေနဲ့ဆန္ဒပြသူတွေကြားလုံထွေတပ်ပုတ်ခဲ့ကြပြီးဒဏ်ရာရသူတဦးကိုစေဝင်တန်းတွေကလေဆိပ်ခမ်းမဆောင်တွေကနေခေါ်ထုတ်သွားပါတယ်။ဒဏ်ရာရသူအမျိုးသားကိုခေါ်ထုတ်အရေးပေါ်ကားကိုတားဆီးဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုအဓိကရုံးနေနေတပ်ဖွဲ့တွေကမျက်ရည်ယိုတန်းငွေတွေတုံးပြီးလူစုခွဲပါတယ်။အ ਨੇ ဆုံးနှစ်ဦးလဲဖမ်းခံရပါတယ်။လေးစိတ်စီမံခန့်ခွဲမှုမှာအကြီးအကျယ်အနှောက်အယှက်ဖြစ်ရတယ်လို့ဟောင်ကောင်လေးစိတ်အန်တာဘိုက်အဖွဲ့ကပြောပါတယ်။တရုတ်ပြည်မှာကြီးလက်အောက်ကဟောင်ကောင်ကျွန်းမှာကိုယ်ပိုင်အုပ်ချုပ်ခွင့်မရှိမှုနဲ့လွတ်လပ်မှုရောပါလာတာတွေကိုဟောင်ကောင်ဒေသခံတွေသတင်းဆဲပန်းမြောက်ဆန္ဒပြနေကြတာမှာအခုလေးစိတ်မှာတော့ပြီးခဲ့တဲ့နှစ်ရက်ကစလို့ဆန္ဒပြတာပါ။ဟောင်ကောင်ဆန္ဒပြသူတွေကအများပြည်သူဆိုင်ရာအဆောက်အုံတွေကိုဖျက်ဆီးလေဆိပ်ကိုတုံးမရအောင်လုပ်အသက်အန္တရာယ်ရှိတဲ့လက်နက်တွေအသုံးပြုနေကြတာဟာဆိုရင်အကြမ်းဖက်ဝါဒစွဲလုပ်ရက်တွေစီဥတီလာနေတာကိုပြသနေတာလို့ကုလသမဂ္ဂဆိုင်ရာတရုတ်တန်အဖွဲ့ကပြောပါတယ်ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးမစ္စတာဘက်ရှလက်ကတော့ဟောင်ကောင်အနာပိုင်တွေဘက်ကထိန်းသိမ်းလုပ်ကြဖို့တိုက်တွန်းထားပြီးနိုင်ငံတကာဥပဒေအရတမျက်ထားတဲ့နှီးလန်းနေသုံးပြီးတပ်ဖွဲ့တွေကဆန္ဒပြသူတွေကိုမျက်ရည်ယိုတန်းငွေနဲ့ဖြိုခွင်းနေသလားဆိုတာကိုစုံစမ်းစစ်ဆေးဖို့လည်းတောင်းဆိုထားပါတယ်။တရုတ်အစိုးရကဟောင်ကောင်နယ်စပ်ကိုတပ်တွေရွှေ့ပြောင်းနေတာကိုအမေရိကန်ထောက်လှမ်းရေးကအတည်ပြုထားတယ်ဆိုပြီးလဲသမ္မတဒေါ်နယ်ထရန့်ကပြောဆိုထားပါတယ်။
တရုတ်ကအဓိကတင်ပို့မဲ့လူသုံးကုန်ပစ္စည်းတွေပေါ်အကောက်ခွန်အသစ်10ရာခိုင်နှုန်းစီးကျက်မှုကိုဆိုင်းငံ့မှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကအင်္ဂါနေ့ကကြေညာလိုက်ပါတယ်။စက်တင်ဘာလ10ရက်နေ့ကစတင်အခွန်စီးကျက်ဖို့သမ္မတဒေါ်နယ်ထရန့်ကရက်သတ်မှတ်ခဲ့တာကိုအခုလိုရှင်းဆိုင်လိုက်တာပါ။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးရဲ့ထုတ်ပြန်ချက်အရအခွန်စီးကျက်မဲ့ကုန်ပစ္စည်းတွေဟာ laptop ကွန်ပျူတာတွေ၊ကွန်ပျူတာမော်နီတာတွေ၊ cell phone တွေ၊ video game ကစားတဲ့ set တွေ၊တချို့ကလေးကစားစရာအယုတ်တွေဖနက်တွေနဲ့အဝတ်ထည်တွေပေါ်အခွန်စီးကျက်မှုကိုဒီဇင်ဘာလ15ရက်နေ့အထိရွှေ့ဆိုင်းထားတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်တရုတ်ကနေအမေရိကန်ကိုတင်ပို့ကုန်တွေဖြစ်တဲ့ဂျမားရီမြို့သားလုံခြုံရေးနဲ့အခြားအချက်လက်တွေပေါ်မှာမူတည်ပြီးတီးခြားကုန်စည်တွေအပေါ်အခွန်ကင်းလွတ်ခွင့်လုံးဝပေးထားတယ်လို့လည်းအမေရိကန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့တရုတ်တင်ပို့ကုန်အတော်များများအပေါ်အခွန်သစ်တွေစီးကျက်ဖို့ရှိပြီးဒီကုန်စည်တွေနဲ့ပတ်သက်တဲ့အစည်းအဝေးကိုမကြမီကြေညာဖို့ရှိတယ်လို့လည်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးကပြောပါတယ်အခုလိုအခွန်စီးကျက်မှုဆိုင်းငံ့လိုက်တာကြောင့်ရပ်ပောင်းများစွာကျဆင်းနေတဲ့ stock ဈေးနှုန်းတွေထိုးတက်ခဲ့ပြီး New York stock ဈေးကွက်တွေမှာ 1.5 ရာခိုင်နှုန်းဒါမှမဟုတ်ဒီထက်ပိုပြီးမြင့်တက်ခဲ့ပါတယ်ရှင်
American yet Muton Piaquelu, Musing Yasaya, et Ubrigo, a tea jet in Simuna, but the bee, the marathon, a trance, so yago, the asweso me, the bawa bawinjin, tinting some shaw ye, a puerry ne, puwa melu, pine shinito, and ezon se uruga, piosu like barri, the lace and ring head we, dipping win at the time music we, Muton Piaquemu, machine, tinting behind it, lo. တဘာဝပဝင်ခြင်းထင်းသိမ်းရင်းသမားတွေကထောက်ခံထားကြတဲ့နေပေါင်း50နီးပါးကြတက်တန်းရှိဥပဒေပြဋ္ဌာန်းချက်တွေကိုပြင်ဆင်ကြောင်းအမေရိကန်အစိုးရအရရှိတွေကကြေညာခဲ့တာပါဒီအဥပဒေနဲ့မျိုးစိတ်ပေါင်း1600လောက်ကာကွယ်ပေးထားတာဖြစ်ပြီးအခုပြင်ဆင်တဲ့စီမင်းသစ်ကဒရိုက်ဆန်မျိုးစိတ်တွေကိုကာကွယ်ပေးထားဖို့အတွက်အကောင်းဆုံးဖြစ်တယ်လို့အစိုးရကပြောဆိုထားပါတယ် ဒီကနေ့လာကပြတိန်လက်အောက်ရှိဂျီဘရော့ဒါအနီးဖန်စီခံခဲ့ရတဲ့ရေနံတင်သင်းမောနဲ့ပတ်သက်လို့ဒွိဟဖြစ်စရာသတင်းတွေအင်္ဂါနေ့ကထွက်ပေါ်ခဲ့ပါတယ်။အီရန်ပင်လယ်ရေကြောင်းဌာနလက်ထောက်ဂျီအက်စလာမီကဂရစ်1အမည်ရှိရေနံတင်သင်းမောကိုဂျီဘရော့ဒါအာနာပိုင်တွေကမကြာမီလွှတ်ပေးလိမ့်မယ်လို့အင်္ဂါနေ့ကပြောခဲ့တဲ့အကြောင်းအီရန်ရဲ့ ဖာစ်တဲ့ဌာနကဖော်ပြခဲ့တာပါဒါပေမဲ့အနောက်နိုင်ငံသတင်းတွေမှာတော့ဂျီဘရော့ဒါအစ်မြစ်အရာရှိတအူးကိုကိုကာပြီးဒီသတင်းဟာမဟုတ်မှန်ကြောင်းဖော်ပြခဲ့ကြပါတယ်ဂရစ်ဝမ်ရေနံတင်သင်းမောကိုပြတိန်တက်တွေကဖမ်းဆီးခဲ့တာဖြစ်ပေမဲ့ဒီရေနံတင်သင်းမောနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေဟာဂျီဘရော့ဒါနဲ့ပတ်သက်လို့ပြတိန်ကအင်္ဂါဂျီဘရော့ဒါနဲ့ပဲပတ်သက်တယ်လို့ပြ
American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရင်မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံတဝန်ရေကြီးမြေပြိုမှုကြောင့်တေဆုံးရသူအနည်းဆုံး68ယောက်ရှိနေပြီးပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေကြပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်သဲပြူကုန်းကျေးရွာအုပ်စုမှာမလတ်တောင်ပြိုကျမှုကြောင့်တေဆုံးရသူကအင်္ဂါနေ့ည9နာရီအထိ65ယောက်ရှာဖွေတွေ့ရှိထားပြီးမြေပြိုကျမှုမှာအသက်ရှင်လျက်ကယ်ဆယ်ခဲ့ရသူတဦးလည်းဆေးကုသနေစဉ်တေဆုံးခဲ့တာကြောင့်ပေါင်မြို့နယ်မြေပြိုကျမှုမှာတေဆုံးသူစုစုပေါင်း66ယောက်ရှိပါတယ်။မနေ့အင်္ဂါနေ့အစောပိုင်းမှာရှမ်းပြည်နယ်မူဆယ်မြို့မှာလည်းမိုးသည်ထန်ပြီးရေကြီးမြေပြိုရာကြောင့်အမျိုးသားတဦးတေဆုံးခဲ့ရပါတယ်။မွန်ပြည်နယ်ကြိုင်မယောမြို့မှာတော့အတ္တရံမြေရေစွန့်ရင်ရေမှတ်ထည့်ကျော်လွန်ခဲ့ပြီးလူဦးရေ4000ကျွဲကျော်ရေဘေးကျုံတွေ့နေရပြီးကယ်ဆယ်ရေးစခန်း7ခုမှာလူဦးရေ2000ကျော်ရှိနေပါတယ်။နိုင်ငံတော်ရေဘေးရှောင်စခန်း166ခုဖွင့်လှစ်ထားရပြီးလူဦးရေ8000နီးပါးနေထိုင်နေကြရပါလေရှင
်။တင်းတယ်လာတဲ့ရွေလှမ်းမှုမှုတန်ကြောင့်လူပေါင်းများစွာတည်ဆုံးခဲ့ပြီးအပြက်အစီးဆုံးရှုံးမှုတွေရင်ဆိုင်နေရတဲ့မြန်မာ၊အိန္ဒိယနဲ့တရုတ်နိုင်ငံကပြည်သူတွေနဲ့အစိုးရတွေအတွက်အလွန်ပဲဝမ်းနည်းကြေကွဲရပါကြောင်းအီရန်အစိုးရကပြောကြားခဲ့ပါတယ်။မြန်မာ၊အိန္ဒိယနဲ့တရုတ်နိုင်ငံတွေမှာကြီးမားလာတဲ့ရွေလှမ်းမှုမှုတန်ကြောင့်လူပေါင်းများစွာအသက်ဆုံးရှုံးခဲ့ပြီးပျက်စီးဆုံးရှုံးမှုကြီးမားလာတာကြောင့်တပ်ဆိုင်တဲ့အစိုးရတွေနဲ့တည်ဆုံးခဲ့ရသူတွေရဲ့မိသားစုတွေအတွက်အီရန်အစိုးရအနေနဲ့အလွန်ပဲစိတ်ထိခိုက်ရကြောင်းအင်ဂါနစ်ကထုတ်ပြန်တဲ့အီရန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရအဘတ်မဟာရာရှထရာရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တချိန်တည်းမှာပဲကုလသမဂ္ဂထွေထွေညီလာခံကြီးကလည်းအိန္ဒိယနိုင်ငံအနောက်နဲ့တောင်ပိုင်းမှာရှိတဲ့ပြည်နယ်တွေမှာမုတ်တုံမိုးကြောင့်မြင့်ရေကြီးခဲ့ပြီးလူပေါင်းအနည်းဆုံး149ဦးထက်မနည်းတည်ဆုံးခဲ့ရတဲ့အတွက်ဝန်းနေချေကွဲတဲ့အကြောင်းနဲ့တရုတ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကုံစနေနေ့မနက်ကတိုက်ခိုက်ခဲ့တဲ့လီကီမာတိုက်ဖုန်းမုန်တိုင်းကြောင့်ဂျီချန်းပြည်နယ်မှာလူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့တဲ့အတွက်လည်းထပ်တူထပ်မြဝန်းနေကြေကွဲမိကြောင်းအင်္ဂါနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာကုလထွေထွေညီလာခံရဲ့ပြောခွင့်ရအမျိုးသမီးမော်နီကာဂရေးလီကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံတောင်ပိုင်းဒေသတွေမှာမုတ်တုံမိုးပြင်းထန်မှုကြောင့်ရေလွှမ်းမှုမှုဆိုးရွားခဲ့ပြီးလူပေါင်းထောင်နဲ့ချီရေဘေးတင်ခဲ့ရပါတယ်။မြေပြိုကျမှုကြောင့်လည်းအခုဆိုရင်အနည်းဆုံးလူပေါင်း68ဦးထက်မနည်းတေဆုံးခဲ့ရပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တာကြီးဖြစ်သူ Donald Trump Jr. ကအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာ Trump နာမည်အမှတ်တစိမ့်နဲ့အပန်းဖြေစက္ကန့်နှစ်ခုကိုဈေးကွက်မြင့်တင်ခဲ့ပြီး Trump အဖွဲ့အစည်းရဲ့ကမ္ဘာတလွှာစီးပွားရေးလုပ်ငန်းကြီးဟာဖခင်ဖြစ်သူရဲ့အစိုးရအဖွဲ့နဲ့အကျိုးစီးပွားခြင်းပြည်ပခါဆက်ဖြစ်စေတယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းခြေပပြောဆိုခဲ့ပါတယ်။ဘာလီနဲ့အနောက်ဂျာဘာလီတို့က Trump အင်အားတွေကိုအကျိုးရှင်းလင်းတဲ့အခမ်းအနားအတွင်းမှာတော့ဈေးကြီးဈေးကန်အင်အားတွေဆောက်လုပ်မဲ့အစီအစဉ်တွေကိုသမ္မတ Trump ရဲ့သားကြီးဖြစ်သူကရှင်းလင်းပြောကြားခဲ့တာဖြစ်ပါတယ်။
ထိုင်းနိုင်ငံသားတွေအနေနဲ့ကင်ဆာနဲ့အခြားရောဂါဖြစ်ပွားမှုခံစားနေရသူတွေအတွက်မကြာမီရက်တွေအတွင်းကန်နဘီစ်ဆေးရွက်ကြီးကိုဆေးဝါးအဖြစ်တရားဝင်30ခွင့်ရကြတော့မှာဖြစ်ပါတယ်။အရှိတောင်အာရှမှာကန်နဘီစ်ဆေးရွက်ကြီးတွေကိုဆေးဝါးအဖြစ်ထိုင်းနိုင်ငံအနေနဲ့ပထမဦးဆုံးတရားဝင်ခွင့်ပြုလိုက်ပြီး၈လအကြာပြီဖြစ်တဲ့ဒီကရတဲ့သတင်းပတ်ကအစိုးရဆေးဝါးထုတ်လုပ်ရေးအဖွဲ့အစည်းကနေပြည်သူ့ကျန်းမာရေးဝန်ကြီးဌာနကိုဒီဆေးရွက်ကြီးရဲ့အစီထုတ်ထားတဲ့ဆေးပလင်းတွေကိုပို့ဆောင်ပေးခဲ့တာဖြစ်ပါတယ်ရှင
်။ဗိုလ်တော်နဲ့မနေ့ကနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နိုင်လို့ပြောပြခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုဆက်လက်ပြီးတင်ဆက်သွားပါမယ်။ပထမဆုံးနိုင်ငံတကာသတင်းပုဂ္ဂိုလ်နားဆင်ရပါမယ်။ဟောင်ကောင်မှာဆန္ဒပြပွဲတွေအစီအမြင့်တက်နေစမှာပဲတရုတ်စိုးရကတရုတ်စစ်တပ်တွေကိုဟောင်ကောင်နယ်စပ်ကိုရွှေ့ပြောင်းနေရချတာခဲ့ပါတယ်။ဟောင်ကောင်ရေးကိုတည်တည်ငြိမ်ငြိမ်နဲ့အနေအကင်းကင်းနဲ့ကင်တွယ်ဖြေရှင်းဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနယူးဂျာဆီပြည်နယ်ကနေမထွက်ခါခင်လေစိတ်မှပြောကြားတိုက်တွန်းခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကနိုင်ငံတကာစံညွှန်းတွေနဲ့မကိုက်ညီတဲ့နိလန့်တွေတုံးပြီးဆန္ဒပြပွဲတွေကိုနှိမ်နင်းနေတာကိုစုံစမ်းစစ်ဆေးဖို့ကိုလည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမစ်ရှဲဘက်ရှလေးကတောင်းဆိုလိုက်ပါတယ်။ဂျီနီဗာမြို့ကပြည်ထောင်စုတော်လီဇာရှလိုင်းတင်ပြပူချက်ကိုအခြေခံပြီးတင်ပြပေးပါမယ်။နားဆင်ကြပါခင်ဗျာ။ဟောင်ကောင်မှာအဓိကယုံသိနေတဲ့တပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြားရုံးရင်ဆန့်ခတ်မှုတွေဖြစ်ပွားနေစမှာပဲဆန္ဒပြပွဲတွေကိုနှိမ်နင်းဖို့ပြင်ဆင်နေပုံရတဲ့တရုတ်စစ်တပ်တွေကိုတရုတ်စိုးရကဟောင်ကောင်နယ်စပ်ကိုဆေးလွှတ်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကိစ္စကိုသူသိရှိကြောင်းတွစ်တာမှာရေးသားခဲ့ပြီးနှစ်ဖက်ထင်းထင်းသင်းသင်းရှိဖို့ကိုလည်းပြောပါတယ
်။ဟောင်ကောင်ကိစ္စကတိတ်ခတ်ခဲ့တဲ့အခြေအနေမှာရှိနေပါတယ်။ဘာဖြစ်မလဲစောင့်ကြည့်ရပါမယ်။ဒီကိစ္စပြည်လည်သွားမှသိကြပါတယ်။တရုတ်နိုင်ငံအပါအဝင်အားလုံးအတွက်အဆင်ပြေသွားလိမ့်မယ်လို့မျှော်လင့်ပါတယ်။
သမ္မတထရမ့်ကအခုလိုမပြောမီအင်ကာနဲ့အစောပိုင်းမှာတော့ဆန္ဒပြသူတွေဟာဟောင်ကောင်လေစိတ်ကိုဒုတိယနေ့အဖြစ်ပိတ်ဆို့ပြီးအဓိကလေစိတ်ခန်းမကြီးမှာအပြေအဝနေရာယူဆန္ဒပြခဲ့ကြပါတယ်။လက်နက်ကင်ဆောင်ထားတဲ့ရဲတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေအပေါ်ငရုတ်ရည်မှုတ်ဆေးတွေအုံပြနှိမ်နေခဲ့တယ်လို့ခီးသွွားအိတ်တင်ဆောင်တဲ့လဲတွေကိုအကာအကွယ်အဖြစ်အုံပြနေတဲ့ဆန္ဒပြသူတွေအပေါ်မှာလည်းလက်ကင်တို့တွေအုံပြရိုက်နေခဲ့ပါတယ်။ဒီလိုအကြမ်းဖက်နေနေမှုတွေဖြစ်ပေါ်ရတဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှဲလ်ဘက်ရှလဲကဆန္ဒပြသူတွေကိုငြင်းငြင်းချမ်းချမ်းနဲ့ဆန္ဒပြဖို့တိုက်တွန်းခဲ့တဲ့နေ့တူဟောင်ကောင်အာဏာပိုင်တွေကိုလည်းဆန္ဒပြပွဲတွေတားဆီးရမှာပြင်းထန်တဲ့နီလန်းတွေအသုံးမပြုဖို့တိုက်တွန်းခဲ့ပါတယ်။မစ်ဘက်ရှလဲရဲ့ပြောခွင့်ရပုဂ္ဂိုလ်ရူပတ်ဂိုဗီလ်ကလုံခြုံရေးတပ်ဖွဲ့တွေအသုံးပြုခဲ့တဲ့နီလန်းတွေကိုမစ်ဘက်ရှလဲအနေနဲ့သတိပြုမိပြီးစိုးရိမ်ပူပန်မိကြောင်းပြောပါတယ်
။ OHHR has reviewed credible evidence.Law enforcement officials employing less lethal weapons in ways that are prohibited by international norms and standards.
လူမသိနိုင်လောက်တဲ့လက်နက်တွေကိုလူညွေးတပ်ဖွဲ့တွေအသုံးပြုရမှာနီးလန့်တွေကနိုင်ငံတကာစံချိန်စံညွန်းနဲ့မကန့်ညီတာနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးအနေနဲ့လေ့လာသုံးသပ်နေပါတယ်။ဥပမာရဲတပ်ဖွဲ့ဝင်တွေကမျက်ရည်ယိုဘုံကိုကြောင်ပိတ်မိတဲ့နေရာမှာဆန္ဒပြသူတွေရှိတဲ့တဲ့ကြီးပြစ်ထည့်နေတာကိုအကျဉ်းတော်တော်များများတွေ့ရပါတယ်။ဒါဟာလူတွေတည်စေနိုင်လောက်တဲ့အန္တရာယ်ရှိပြီးဒဏ်ရာပြင်းပြင်းထန်ထန်ရစေနိုင်ပါတယ်
။ကုလသမဂ္ဂလူ့အဖွဲ့ရေးအဖွဲ့ရုံးကတော့ဒီအဖြစ်အပျက်ကိုချက်ချင်းစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်ပြီးလူကြုံရေးအဖွဲ့ဝင်တွေအနေနဲ့စံနှုန်းတွေကိုလိုက်နာဖို့နဲ့အင်အားအလုံးစုံအသုံးပြတာဟာပုံမတင်မာတဲ့အခြေအနေကိုသာဖန်တီးလာနိုင်တယ်လို့ပြောပါတယ်။
Law enforcement officials should only employ tear gas to disperse crowds as a last resort when widespread violence creates an imminent threat of serious.
ဆိုဆိုရတာဒဏ်ရာရစေနိုင်တဲ့ဒါမှမဟုတ်အဆောက်အုံတွေပျက်စီးမှုကိုဥတီနေတဲ့အန်ဒီအေလိုမျိုးအကြမ်းဖက်စုကူမှုရှိတဲ့အခါမှသာလူညုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လူအုပ်ခွဲဖို့မျက်ရည်ယိုပုံးကိုတုံးသင့်ပါတယ်။ဒီအချိန်မှာတော့လူကိုတိုက်ရိုက်မပစ်မိစေဖို့မျက်ရည်ယိုပုံးကိုအမြင့်ကိုပြစ်လွတ်ဖောက်ခွဲရပါမယ်
။အ ငြိမ်းစားတူရဲကြောင်ဟောင်းအလန်လောကိုစနပြပေါ်ရိတ်ကိုင်းတွေ့ဖို့ငြိမ်းစားယူရာကနေတဖန်တာဝန်ပေးရပြီးနောက်မှာရတပ်ဖွဲ့ကအခုလိုအဒီကယုံနေနေနီလန်တစ်တွေကိုကျင့်သုံးလာတာဖြစ်ပါတယ်ရတပ်ဖွဲ့ဝင်တွေဟာမျက်နှာဖုံးစော့အဝါရောင်အုတ်ထုတ်ဆောင်ပြီးအင်ဂျင်နက်ဝတ်လိုစနပြသူတွေလိုအယောင်ဆောင်ပြီးလူအုပ်ထဲမယုံကြည်မှုတွေတိုးပေါ်အောင်နီလန်တွေကျင့်သုံးနေတာဖြစ်တယ်လို့လည Pare, Tiakan Lepian Bay Ubrego Loma Otto Yotain Bebo, Sanapia de Rego, Digion the Mari, Pipon Ponidago, Yasimbo, Sanapia de Rebo, Sweja Dinharari, Pepia Bebo, Jetta Pomedi, a Japanese Mugo, Songs and Sese Bebone, Hong Kong Utu Ye Mugo, Hong Kong Luduga Daya Yuchen and Yuka Western Nepia Dan Tashibo Sode, Chadrigo, Down So Nida, Tibarek Mia. American day and the towns of Gugune, Ingani Zulina, Ogulasley, Ingani, Bodoni Menekes is in a tolling bin in Apare. A goosella be my mother in the Pogo, Selenasia Bamagra. Yamanagan to one ye jimmy view Mujau, Tisoya du Nezo, Chosangayoshi Navy, Lubon to Tainiba Bilo Yashi Bion Taya Jang, Kuda the Makaga Piosuare, Nemasuia, Tobia, Kindway, Savage Dima, Kuda the Makaba Gale, Pau and Pampo Navy, Loa Lion, Seppi, Taupan Kunibu, Senation Jang, Piosu Tabare, Matt Tingi Tai Suzi, Tim Yavi Mapi Parkman.
Yamanang and Tawan Mote Tampi, Ye Ji, Nibu Mude Jow, Tison to Ye Draka, and Nezo Chowset Kunayak Shinny Bade. Mumji ne Pau Mune, Devu Gong Jiwa Osu, Malat down, Pu Cham Mujow, Tison Yatuga, Ingani Nya Gona Ye Ti, Chowsang Ayap Shabwe Dushi Taraba. Malat down, Nibu Jamuma, Attentionly a Kese Gayadu to Ule, Sekuta Nizin, Tison Gera Jow. ပေါင်မြို့နယ်မြေပြိုကျမှုမှာတည်ဆုံးသူစုစုပေါင်း60ချောက်ယောက်ရှိပါတယ်အခုချိန်ထိရှာပွေကယ်ဆယ်ရေးဆက်လက်လုပ်ဆောင်နေရဆဲဖြစ်ပါတယ်မြန်မာနိုင်ငံတွင်ရေးကြီးမြေပြိုမှုကူညီကယ်ဆယ်ရေးမှာကုလသမဂ္ဂဘက်ကဆောင်ရွက်နေတာတွေ့ကြတော့နယူးယောက်ကုလသမဂ္ဂအတွင်းရေးမှုချုပ်ရုံးရဲ့ပြောခွင့်ရအီရီကနစ်ကိုကအခုလိုပြောပါတယ်
The United Nations Office for the Coordination of Humanitarian Affairs says that in Myanmar, monsoon rains have displaced nearly 100,000 people, including
Yamanang and Mamoto Mujao, Lubang Tatainiba, Biloya, Shipyang Tayabi, Mondine de Ku de Madi, Lubang, Tongtong, Lirao Jo Pawinelu, Kulatamga, Ludajin Sana, Kuni Musayayo, Ochaga, Piovari. Mumjine, Palmune, Ma, Nipu Jarajan, Tisondu, and Nezo, Chosangayo, Shinibare, Didagan, Lumu, a Taiwan, Nema, Jatini, a thing, a yapet, a poet, Sirine, Ludajin, Kuni, Geze, Ye, Saya, May Patriye, a Kuni, Rene, a two, Nema, Soyaga, Dongyan, Geze, Yegu, Uzi, Sauhe, Nivare, Gulatamaga, a poet, Siri, Bagaro, a Yebo, Didarima, Tao Yi, Dan, Jama, Yine, a Yebo, Yeka, Dulumu, Ganau, Kuni, Sauhe, Beni, the Lu,
တကယ်လို့လိုအပ်လာရင်နောက်ထပ်ကူညီပံ့ပိုးနိုင်ဖို့ပြင်ဆင်ထားပါတယ်။ပေါင်မြို့နယ်တဲပြူကုန်းကျေးရွာတောင်ပြူကျမှုမှာရှာပွေကယ်ဆယ်ရေးကိုဆက်လက်လုပ်ဆောင်နေကြရပါတယ်။လူဦးရေဘလောက်ပျောက်ဆုံးနေတယ်လဲဆိုတာမသိရပါဘူး။ဘယ်နှစ်ဘယ်ရက်မှာရှာပွေကယ်ဆယ်ရေးရပ်မလဲဆိုတာလည်းမသိရသေးသလို ပြောကြခဲ့တဲ့မလတ်တောင်ပေါ်မှာထပ်ပြီးပြိုကျနိုင်တဲ့နေရာချောင်းနေရာကိုလည်းစစ်ဆေးတိုင်းတာနေပြီးဒီအပိုင်းအတွက်အသေးစိတ်ထုတ်ပြန်မယ်လို့အစိုးရကသတင်းထုတ်ပါတယ်။ရှာပွေကယ်ဆယ်ရေးလုံဆောင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးလည်းမြန်မာနိုင်ငံမိသားတပ်ဖွဲ့ဌာနချုပ်ညွှန်ကြားရေးမှူးဦးထွန်းဦးကVOA ကိုမနေ့ကအခုလိုပြောပါတယ်။ဟုတ်ကျွန်တော်တို့တပ်ဖွဲ့ဝင်ကတရား၄၀ပေါ လုံးပြပနတ်ပြမှာတော့ကျွန်တော်တို့ကဟိုကျော်ထဲတွေကြာရဲကားကြီးဆွဲတဲ့ကားကြီးနေကျွန်တော်ဆွဲထုတ်ပါအဲဒီမှာရှိတဲ့ကားပြည့်တွေအခုတော့လူတွေရတော့တော့ရှာတယ်အခုတော့လူတော့တော်တော်နည်းတော့ပါအောက်မှာမတွေ့တော့ဖြစ်သွားပါလက်ရှိမှာတော့ဘကိုးတိုင်းကရင်ပြည်နယ်မွန်ပြည်နယ်ရန်ကုန်တိုင်းတနင်္သာရီတိုင်းတွေမှာရေဘေးရှောင်စခန်168ခုဖွင့်လှစ်ထားရပြီးလူရေ 7000နီးပါးဆက်လက်နေထိုင်နေကြရဆဲဖြစ်ပါတယ်မွန်ပြည်နယ်ချိန်မယုံမြို့မှာတော့အထည်အမြင့်ရေဆွေရင်ရေမှတ်ထဲကျော်လွန်ခဲ့တာကြောင့် လူရေ4000ကျော်ရေဘေးကျုံ့တွေ့နေရပြီးကယ်ဆယ်ရေးစခန်း12ခုမှာတော့လူရေ2000ကျော်ရှိနေတယ်လို့ ကျိုင်းမယောရေဘေးကယ်ဆယ်ရေးအဖွဲ့ကုတ်ကဲမှုရုံးအပြောကိုကိုကာပြီးအစိုးရတည်မှာဖော်ပြပါတယ်။မနေ့အင်္ဂါနေ့အစောပိုင်းမှာရှမ်ပြည်နယ်မူဆယ်မြို့မှာလဲမိုးသက်ထန်ပြီးရေကြီးမြေပြိုရာကြောင့်အမျိုးသားတအူးတေဆုံးခဲ့ရပါတယ်။မုတ်တုံရာတီရေကြီးမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလဲလူပေါင်း
23,000 ကိုပြောပါတယ်ရှင်။မတ်တင်ကြိုက်တင်ပြသွားတာပါ။အခုဆက်လက်ပြီးမြန်မာသတင်းဘုတ်ကိုနားဆင်ရပါဦးမယ်။ဥရောပသမဂ္ဂကနေမြန်မာစစ်တပ်ကိုလက်နက်ရောင်းချမှုပိတ်ပင်ထားပေမဲ့ဥရောပမှာရှိတဲ့နှိပညာကုမ္ပဏီတချို့ဟာအဲ့ဒီပိတ်ပင်ထားချက်ထဲမှာမပါတဲ့စစ်အုံဆောင်ပစ္စည်းတွေကိုမြန်မာနိုင်ငံကိုရောင်းချအမြတ်ထုတ်နေကြောင်းဘမ္မကင်ပင်း
UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmer ကပြောရေးကိုပြောပါတယ်။ဒါကြောင့်မြန်မာစစ်တပ်ကိုစစ်အုံဆောင်ပစ္စည်းတွေရောင်းချတာကိုပါလုံးဝပိတ်ပင်တားမြစ်တဲ့ဥပဒေပြရန်မှုဥရောပသမဂ္ဂကိုတိုက်တွန်းထားတယ်လို့လည်းသူကပြောပါတယ်။
This is the problem. It is an arms embargo. It's not an equipment embargo. So arms embargo. So let's say, young chap, we pay so much. Suppose I have to buy a young chap. I pay 50,000. Is it possible? We have to buy a young chap. 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 We have to
ိုင်ပါတယ
်။ဒါကြောင့်ဥရောပသမဂ္ဂရဲ့မြန်မာပေါ်လက်နက်ရောင်းချမှုပိတ်ဆို့ထားမှုမှာပိုးပြီးပြည့်ပြည့်စုံစုံပါဝင်ဖို့နှစ်အကြံကြာကလေးကသူတို့တောင်းဆိုထားခဲ့ကြောင်းလဲမာဖာမနာကဆိုပါတယ်။
So this is why Burma Campaign UK and other organizations, the European Burma Network, we have been calling on the European Union for years now.
ဒါကြောင့် Burma Campaign UK အပါအဝင်ဥရောပမြန်မာကွန်ရက်အဖွဲ့တွေကနှစ်တန်ကြာကလေးကဥရောပသမဂ္ဂကိုတောင်းဆိုခဲ့တာကတနက်နေ့တခြားစစ်လက်နက်ပစ္စည်းတွေနဲ့မကပဲစစ်တုံးအထောက်အကူပြုပစ္စည်းတွေရောင်းချတာကိုလုံးဝပိတ်ပင်တားမြစ်ဖို့ဖြစ်ပါတယ်။ဒီတောင်းဆိုချက်ကိုဥရောပသမဂ္ဂကထက်သွင်းစဉ်းစားခဲ့ပေမဲ့လက်မခံဘဲပယ်ချခဲ့ပါတယ်။ဥရောပကုမ္ပဏီတွေအနေနဲ့မြန်မာစစ်တပ်ကိုစစ်အုံဆောင်အထောက်အကူပစ္စည်းတွေဆက်ပြီးရောင်းချဖို့ဥရောပသမဂ္ဂကခွင့်ပြုခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေထက်စီးပွားရေးအကျိုးမြတ်ကိုပဲကြည့်ခဲ့တာပါ။ဒါပေမဲ့အခုတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာထဲမှာနာမည်ပြည့်စည်းထက်သွင်းခံရပြီးသူတို့အတွက်လည်းစိတ်အနှောက်အယှက်ဖြစ်ခဲ့ကြပါတယ်
။မတားခင်မှာလည်းဘဲကုမ္ပဏီတွေကမြန်မာစစ်တပ်ကိုရောင်းချနေတယ်လဲဆိုတဲ့အမည်စည်းရင်းကိုဘာမာကမ်ပိန်း UK အနေနဲ့ထုတ်ပြန်ဖို့ရှိတယ်လို့လည်းမာ့ခ်ဖာမနာကဆိုပါတယ်။အခုလိုကုလသမဂ္ဂရဲ့အစီရင်ခံစာမှာသူတို့ကုမ္ပဏီနာမည်တွေပါလာတဲ့အတွက်ဥရောပမှာရှိတဲ့ကုမ္ပဏီတွေဟာမြန်မာစစ်တပ်နဲ့ဆက်ဆံရေးမှာပိုးပြီးတတိထားလာမှာဖြစ်တယ်လို့မြန်မာစစ်တပ်အနေနဲ့လည်းစစ်တုံးအထောက်အကူပြုပစ္စည်းတွေကိုဝယ်ယူရမှာပိုးပြီးအခက်အခဲဖြစ်စေမှာဖြစ်တယ်လို့မာ့ခ်ဖာမနာကပြောပါတယ
်။ And this will mean that companies are going to start being a lot more careful. So we have contacted companies working for the Burmese military. They didn't even know.
ကုမ္ပဏီတွေအနေနဲ့နောက်ပိုင်းမှာအထူးသဖြင့်ဒါဒီဆိုင်လာဖို့ရှိပါတယ်။မြန်မာစစ်တပ်နဲ့ဆက်ဆံနေတဲ့ကုမ္ပဏီကိုကျွန်တော်တို့အရင်ကတည်းကအဆက်အသွယ်လုပ်ပြီးအကျိုးအကြောင်းပြောပြခဲ့ပါတယ်။အဲ့ဒီအချိန်ကသူတို့ဟာမြန်မာစစ်တပ်နဲ့လုပ်နေတယ်ဆိုတာကိုသတိမထားမိကြပါဘူး။နောက်ပြီးဂရုလည်းမစိုက်ကြပါဘူး။အခုတော့ကုလသမဂ္ဂလိုအစင်မြင်ကပအဖွဲ့အစည်းတစ်ခုကနေသူတို့နာမည်စည်းရင်းတွေကိုထုတ်ပြန်လာတဲ့အပေါ်မှာဒီကုမ္ပဏီတွေလည်းပို့ပြီးသတိထားလာကြတော့မှာပါ။မြန်မာစစ်တပ်ကိုနှိပညာပစ္စည်းတွေရောင်းချနေတဲ့အပေါ်မှာသူတို့ရဲ့ဂုဏ်သိက္ခာတိကျမှုကိုထက်စင်းစားလာကြတော့မှာပါ။ဒါဟာမြန်မာစစ်တပ်အတွက်ဥရောပနဲ့အနောက်နိုင်ငံကုမ္ပဏီတချို့ကစစ်အုံဆောင်ပစ္စည်းတွေဝယ်ဖို့အခက်အခဲဖြစ်လာစေမှာပါ။
ဘာမကမ်ပိန်း UK ဟာမြန်မာစစ်တပ်နဲ့စီးပွားရေးလုပ်နေတဲ့နိုင်ငံတကာကုမ္ပဏီတွေစစ်သုံးဆောင်ပစ္စည်းတွေရောင်းချနေတဲ့ဤပညာကုမ္ပဏီတွေကိုပြုစုပြီးကုလသမဂ္ဂမတိုင်ခင်အမည်မဲစင်းအဖြစ်အရင်ဆုံးထုတ်ပြန်ခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်။လူခွင့်ရေးထိုးဖောက်မှုတွေကျူးလွန်ကြောင်းဆွဆွဲခံထားရတဲ့မြန်မာစစ်တပ်ဟာသူ့ရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေကနေဘလို့အကျိုးမြတ်တွေရနေတယ်လဲဆိုတော့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင် FFM က
ဩဂုတ်လအစောပိုင်းမှာအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာမှာမြန်မာတပ်မတော်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့နိုင်ငံသားကုမ္ပဏီ55ခုထက်မနည်းရှိတယ်လို့နောက်ထပ်နိုင်ငံသားကုမ္ပဏီ46ခုဟာစစ်တပ်စီးပွားရေးနဲ့တနည်းတဖုံဆက်ဆက်လုပ်ကိုင်နေကြတယ်လို့လည်းထောက်ပြထားပါတယ်။ဒါကြောင့်လည်းအဲ့ဒီအစီအမပါနေတဲ့ဥရောပမှာရှိတဲ့စီးပွားရေးနဲ့နည်းပညာကုမ္
ချနေတယ်ဆိုတာတွေကိုနိုင်ငံတကာသတင်းမီဒီယာတွေမှာအကျယ်တဝင့်ဖော်ပြခဲ့ကြတယ်လို့လူခွင့်ရေးဖွဲ့တွေကလည်းဒီအစင်ခန်းစာမှာဖော်ပြထားတဲ့ကုမ္ပဏီတွေကိုတိုက်ရိုက်မေးမြန်းဖိအားပေးတာတွေလုပ်ခဲ့ကြတယ်လို့ Mark Farmana ကပြောပါတယ်။ဒီတိန်နိုင်ငံအခြေစိုက်ရေတောင်းသွားလာရေးဆိုင်ရာ navigation နည်းပညာတွေအဓိကထုတ်လုပ်ရောင်းချတဲ့ Very Post ကုမ္ပဏီဆိုရင်မြန်မာရေတပ်ကိုနည်းပညာပစ္စည်းတွေရောင်းချခဲ့တာနဲ့ပတ်သက်လို့ဖြေရှင်းချက်ထုတ်ခဲ့ရတယ်လို့နောက်ပိုင်းမှာသူတို့ကုမ္ပဏီအနေနဲ့ကုလသမဂ္ဂပြဋ္ဌာန်းချက်တွေနဲ့အညီဆောင်ရွက်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ရပါတယ်။အလားတူ Belgian အခြေစိုက်ဂျိုဒုဆက်သွယ်ရေးလုပ်ငန်းကုမ္ပဏီဖြစ်တဲ့ New Tech ဆိုရင်လည်းမြန်မာစစ်တပ်တစိုက်တစ်ပိုင်းပိုင်ဆိုင်တဲ့ Mitel ကုမ္ပဏီနဲ့ဆက်ဆက်လှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းအလုံးရက်ဆိုင်မဲ့အကြောင်းထုတ်ပြန်ကြေညာခဲ့ရပါတယ်ရှင
်။မတ်အင်ဂျင်နီယာဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ဆက်လက်ပြီးထိုင်းနိုင်ငံဘက်ကမြန်မာသတင်းတပုတ်ကိုနှာစင်ကြရပါမယ်။ထိုင်းလွတ်တော်အမဟောင်းတူကိုတတ်ပြီးပြစ်စည်းယူသွားတယ်ဆိုတဲ့တန်တရားနဲ့မြန်မာနိုင်ငံသားရွှေပြောင်းအလို့သမားတူကိုထိုင်းရဲတပ်ဖွဲ့ကဩဂုတ်လ13ရက်နေ့မှာဖမ်းဆီးလိုက်ပါတယ်။အခင်းဖြစ်အပြီးနောက်တရက်အကြာမှာပဲလူသားမှုတန်တရားရှိခံရသူမြန်မာအလို့သမားကိုဖမ်းမိလိုက်တာပါ။အပြည့်အစုံကို VOA ထိုင်းအခြေစိုက်သတင်းတောက်မအေးမာကသတင်းပေးပို့ထားပါရခင်ဗျာ
အသက်ခံရသူဟာထိုင်းနိုင်ငံဘန်ကောက်မြို့ဗန်းစီအရက်ဝုံစဝမ်16လမ်းအိမ်နံပါတ်453မှာနေထိုင်နေတဲ့အသက်82နှစ်အရွယ်ထိုင်းလွတ်တော်အမတ်ဟောင်းတဦးဖြစ်သူဖုန်ဆက်ဝန္ထရာနေဖြစ်ပါတယ်သူ့ကိုတပ်ပြီးဆွဲကြောယူထွက်ပြေးသွားခဲ့တယ်ဆိုပြီးဆွဆွဲခံရသူကတော့အမတ်ဟောင်းစီမှာအလုပ်လုပ်နေတဲ့အသက်16နှစ်အရွယ်မြန်မာနိုင်ငံသားမင်းထွေးခေါ်ကိုကိုပါဩဂုတ်လ12ရက်နေ့ကအခင်းဖြစ်ပွားပြီးတဲ့နောက်တရက်ဖြစ်တဲ့ဩဂုတ်လ13ရက်နေ့အင်္ဂါနေ့မှာဗန်ကောက်မြို့အနီးမဟာချိုင်မြို့မှာမင်းထွေးကိုဖမ်းမိခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကပြောခဲ့ပါတယ်ဆွဆွဲခံရသူဟာအလုရှင်ကိုတန်တရွင်းနဲ့ဥကောင်းကိုရိုက်တက်ပြီးဆွဲကြိုးနဲ့ဗန်းငွေ 16,000 ကိုယူပြီးတော့ထွက်ပြေးခဲ့တယ်ဆိုတာကိုဝန်ခံခဲ့တယ်ဆိုပြီးထိုင်းရဲမှုဧကချိုင်ဘုံဝီဆွက်ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်
มีความรู้สึกที่มันมีการรุนแรงที่จะทําต่อนายจ้างประมาณนั้น
တရားခံအဖြစ်ဆွဆွဲခံထားရတဲ့မင်းထွေးဟာတေဆုံးသူလွတ်တော်အမတ်ဟောင်းရဲ့ဓာတ်ငွေအိုးလုပ်ငန်းမှာအလုပ်သမားဖြစ်လောက်တာနှစ်လရှိပြီလို့ဆိုပါတယ်အခင်းဖြစ်ပွားခဲ့တဲ့ဩဂုတ်လ12ရက်နေ့ကတော့သူ့ရဲ့နေအိမ်ပြုပြင်နေတာလာရောက်စစ်ဆေးနေတဲ့အချိန်တရားခံမင်းထွေးနဲ့အမတ်ဟောင်းတို့ဟာအလုတ်ကိစ္စနဲ့စကားများပြီးမင်းထွေးကလွတ်တော်အမတ်ဟောင်းရဲ့ဥကောင်းကိုတန်တုံးနဲ့ရိုက်ထည့်ပြီးတဲ့နောက်နေအိမ်ဒုတိယတပ်ကဘီရိုထဲမှာလောင်းကိုထည့်ပြီးထွက်ပြေးသွားခဲ့တာဆိုပြီးထိုင်းရဲတပ်ဖွဲ့ကဆိုပါတယ်တန်တရားရှိသူထွက်ပြေးသွားတဲ့လမ်းကြောင်းက CCTV မှတ်တမ်းတွေကိုစစ်ဆေးပြီးမဟာချိုင်မှာသူ့ကိုလိုက်လံဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်တရားခံအဖြစ်ဆွဆွဲခံထားရသူမင်းထွေးကိုဗန်ကောက်မြို့ရဲချုပ်ရုံးမှာဒုတိယရဲချုပ်ချလန်ကီရဲ့စီဝရခံကိုတိုင်းလာရောက်ကြည့်ရှုစစ်ဆေးသွားခဲ့ပါတယ်လူတက်မှုလူရဲမှုတွေနဲ့တရားစွဲတင်သွားမယ်လို့လည်းပြောပါတယ်ဒီစွဲချက်တွေအရပြစ်မှုထင်ရှားမယ်ဆိုရင်တော့ထောင်ဒဏ်အနှစ်20ကနေတသက်တကြွန်းအထိကြခံရနိုင်ပါတယ်ထိုင်းနိုင်ငံတွင်းမှာမြန်မာရှေ့ပြောင်းလူသမား3တန်းထက်မနည်းရှိနေပြီးအလုရှင်တွေကြားအလုသမားတွေကြားပြဿနာတွေတဲ့ပဋိပက္ခဖြစ်တာမျိုးတွေမကြာခဏကြားလေးရှိပေမဲ့လူတက်မှုအထိကျူးလွန်တာမျိုးကတော့မကြာခဏကြားရလေးရှိတဲ့ဖြစ်ရမျိုးမဟုတ်ပါဘူးရှင
်။မအေးမတင်ဆက်တော့ပါ။ View American တန်ကဗိုလ်တွင်နေ့မနက်ပိုင်းစီဇန်2ကိုထုတ်လွှင့်နေတာဖြစ်ပါတယ်။စီဇန်ဒုတိယပိုင်းမှာကမ္ဘာသတင်းနဲ့ကမြန်မာပြည် American EDM သတင်းစာနဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုနားဆင်ကြပါမယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဗိုလ်တုနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နိုင်အထိဆက်ပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်မနေ့6နိုင်ခွဲကနေ9နိုင်အစီအစဉ်ကိုလောလောဆယ်ထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40နဲ့58တို့အပြင်လိုင်းလက်မီတာ190 kHz 1509 ကိုတင်နိုင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News ကနေလည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းပြည်တွင်းကမြန်မာပြည်အကြောင်းကောင်းလို့ချက်နဲ့ American Indian သုံးမနက်ခင်းအင်္ဂလိပ်စာသတင်းစာသင်ခန်းစာကိုနားဆင်ရမှာဖြစ်ပါတယ်။အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုလည်းဒီမနက်ပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ။ဒီတိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့
အပေါင်ဖြစ်ရင်ဖြစ်ချင်းပဲမနက်3:35လောက်အရေးဝင်လာပြီဆိုတော့ကျွန်တော်တို့ဒီမှာက group လေးရှိပါတယ်။ပုံမျိုးရဲ့တထုံခရရဲ့ဆိုပြီး
မြန်မာနိုင်ငံနဲ့မှာပြုံတွေ့နေရတဲ့ရေကြီးရေရှမ်းဖွင့်တွေနဲ့ပတ်သက်ပြီးလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်မှုတွေနဲ့ဘယ်လိုကြိုတင်ကောက်ွယ်နိုင်မလဲဆိုတာတွေနဲ့ပတ်သက်ပြီးတိုက်ရိုက်လေးလိုင်းဆွေးနွေးပွဲကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်မစခင်အရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှင်ရဲ့အပေါ်မပြတ်တော်လှန်လှတန်းနဲ့မအီတန်စင်တို့ကကောက်နှုတ်တင်ပြပေးပါတယ်ခင်ဗျာ
လူမျိုးတုံးတက်ဖြတ်မှုတွေကိုကျူးလွန်ပြီးအဲ့ဒီကနေအမျက်ထုတ်နေသူတွေကိုသူတို့ကျူးလွန်တဲ့ပြစ်မှုတွေအတွက်အမေရိကန်လွှတ်တော်ကအရေးယူမှလားဆိုတဲ့ကောင်းကြီးနဲ့ The Hill သတင်းစာမှာဩဂုတ်လ7ရက်နေ့ကဖော်ပြတဲ့မင်းပြင်းနဲ့အောက်လွှတ်တော်အမတ်ဟောင်းလဲဖြစ် Fortify Rights လူခွင့်ရေးဖွဲ့ကြီးရဲ့အကြီးတန်းအကြံပေးလဲဖြစ်တဲ့ Tom Andrews ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးသတ်ဖြတ်မှုနောက်တစ်ချို့မဖြစ်ရလေအောင်အမေရိကန်လွှတ်တော်အနေနဲ့ NDAA ခေါ်အမျိုးသားကာကွယ်ရေးခွင့်ပြုချက်ဥပဒေကြမ်းကိုအတည်ပြုပေးဖို့လိုတဲ့အကြောင်းဒီဥပဒေကြမ်းကိုလွန်ခဲ့တဲ့သတင်းပတ်အနေနဲ့ကအောက်လွှတ်တော်ကနေအတည်ပြုပေးခဲ့ပြီးဖြစ်တယ်လို့ဖော်ပြထားပါတယ်။ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ရက်စက်တဲ့ကျူးလွန်မှုတွေကိုအမေရိကန်နိုင်ငံသားရေးဌာနကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့လူအခွင့်အရေးအဖွဲ့တွေကတရားစွာမှတ်တမ်းတင်ခဲ့ကြပြီးလည်းဖြစ်ပါတယ်။ဒီပြစ်မှုကျူးလွန်သူတွေဟာအပြစ်ပေးအရေးယူခြင်းမခံကြရပဲစစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးတွေကငွေကြေးစိုက်ထုတ်ပြီးရိုဟင်ဂျာတွေထွက်ပြေးသွားတဲ့ကြေးဝါးတွေကိုဘူလ်ဒိုဇာနဲ့ထိုးကာတက်တေထောက်ထားတွေဖျောက်ပြီးဆောက်လုပ်ရေးစီမံကိန်းတွေကိုပြုလုပ်နေကြတာဖြစ်ပါတယ်။စစ်တပ်ကထိန်းချုပ်တဲ့ကော်မတီတွေကပြည်တွင်းပြည်ပစီးပွားရေးလုပ်ငန်းကြပြီးရတဲ့ဝင်ငွေတွေကနေလူအခွင့်အရေးတွေကိုတာဝန်ခံတာဝန်ယူမှုကင်းစွာကျူးလွန်ချိုးဖောက်ဖို့အထောက်ကူပေးရရောက်နေတယ်လို့ဖော်ပြထားပါတယ်။ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီကပိတ်ဆို့မှုတွေချက်မှတ်ထားတဲ့ပျောက်ကိုရီးယားရဲ့တပ်တူတွင်ဖွံ့ဖြိုးရေးကော်ပိုရေးရှင်းကြီးကနေမြန်မာနိုင်ငံကိုလက်နက်တွေဆက်လက်တင်ပို့ရောင်းချနေတဲ့အကြောင်းလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။လက်နက်တွေရောင်းချရမှာရော့ကက်လောင်ချာတွေမြေပြင်ကဝေဟင်ပြည့်ဒုံးလက်နက်တွေပါဝင်နိုင်ပြီးဒီလက်နက်တွေကိုကချင်နဲ့ရှမ်းပြည်နယ်တွေမှာတိုင်းရင်းသားလူနည်းစုတွေပေါ်တိုက်ခိုက်ရမှာအသုံးပြုနေတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာအင်တာနက်အမှောင်ချထားမှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ပွန်ပီယိုကဝေဖန်ခဲ့ပြီးထိတ်တန့်မြန်မာစစ်ကောင်ဆောင်၄ဦးတို့ပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာကတော့တင်းငယ်တဲ့ခြေလှမ်းပဲဖြစ်ပြီးမထိရောက်လှပါဘူး။ဒီပြစ်မှုကျူးလွန်သူတွေကိုတန်ခတ်တာဟာသူတို့ကိုအမေရိကန်ပြည်ထောင်စုကိုပြည်ဝင်ခွင့်ဗီဇာပိတ်ဆို့မှုတွေလောက်ပဲဆိုရင်တိတ်ကိုကြေကွဲစရာကောင်းမှာဖြစ်ပါတယ်။ဒါကြောင့်အမေရိကန်လွှတ်တော်အနေနဲ့နောက်ခြေလှမ်းတွေယူဖို့ကအရေးကြီးပါတယ်။လွှတ်တော်အနေနဲ့ကလည်းအကောင်းဆုံးအခွင့်အရေးတွေလည်းရှိနေပါတယ်။အမေရိကန်အောက်လွှတ်တော်ကမကြသေးမီကအတည်ပြုလိုက်တဲ့ NDAA ဥပဒေကြမ်းမှာစစ်တပ်ပိုင်းနဲ့စစ်တပ်ထိန်းချုပ်တဲ့စီးပွားရေးလုပ်ငန်းတွေအပေါ်တန်ခါပိတ်ဆို့မှုတွေချက်မှတ်ဖို့ပါဝင်ပြီးအမေရိကန်ရဲ့စီးရေးအထောက်အကူကိုလည်းပေးဖို့တားမြစ်ထားတာဖြစ်ပါတယ်။ ဒါပြင်ဒီပြမှုကျူးလွန်သူတွေကိုစုံစမ်းအရေးယူဖို့နဲ့မြန်မာစီးပွားရေးမှာစစ်တပ်ရဲ့ထိန်းချုပ်မှုကိုကန့်သတ်မဲ့ပြုပြင်ပြောင်းလဲမှုတွေပြုလုပ်ဖို့လဲအကြံပေးထားတာဖြစ်ပါတယ်ဒီဥပဒေချမ်းကိုအတည်ပြုနိုင်ရေးအတွက်အောက်နဲ့ထက်လွှတ်တော်ကော်မတီတွေကတင်သွင်းထားတဲ့
အချင်းကုန်ခန်းနေလို့မဖြစ်တော့ပါဘူးလို့ဆောင်းပါးရှင်ကညှိကုန်းမှာအကြံပေးထားပါတယ်ရှင်မြန်မာနိုင်ငံမှာတရားမျှတမှုရှိဖို့ဆိုရင်လူမျိုးတုံးတပ်ဖြတ်မှုစစ်ပွဲကနေအမျက်ထုတ်နေသူတွေကိုတန်ခတ်ပိတ်ဆို့မှဖြစ်မယ်ဆိုတဲ့ခေါင်းစဉ်နဲ့ကန်ဒစ်ရွန်ဒူးကဩဂတ်စ်လ9ရက်တောက်ကြနေ့မှာရေးသားထားတာကိုဝေါ်ပိုလစ်တစ်ရီဗျူးဒေါ့ကောမ်မှာဖတ်ရပါတယ်မြန်မာနိုင်ငံကရ ကျွန်တော်တို့ရဲ့အခြေအနေကတာဝန်ရှိတဲ့သူတွေတချို့ကိုအရေးယူကောင်းယူနိုင်တယ်ဆိုပေမဲ့လည်းတရားမျှတမှုအပြည့်အဝမရပဲနဲ့တကယ်အပြည့်ရှိတဲ့သူတွေတော်တော်များများကတော့အပြည့်တယ်မခံရပဲနဲ့လွတ်သွားဖို့ကများတယ်ဆိုပြီးတော့စောင်းမရှင်ကအစာချီရေးသားထားပါတယ်။ဒါပေမဲ့လေဒီလိုလူမျိုးတုံးသက်ပြတ်မှုတွေကနေတကဘာလုံးအတိုင်းတာနဲ့အမျက်ရနေသူတွေကိုဒါကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့မြန်မာဆိုင ပေါ်စီတဲ့စီးပွားရေးမတမာမှုတွေကိုကုလသမဂ္ဂကမှတ်တမ်းတင်ထားတဲ့အကြောင်းတည်တည်င်းပတ်အတွင်းမှာထုတ်ပြန်လိုက်တဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာကြီးတစ်ခုကိုကူကားပြီးတော့ရေးသားထားပါတယ်။လူဝင်ကြောင့်မှုဆွေးနွေးအပါအဝင်တခြားလူနည်းစုဘာသာကြားတွေကိုနှင်ထုတ်ပြီးတော့လွတ်သွားတဲ့မြေဧကနေရာတွေမှာပုံမှန်စီးပွားရေးလုပ်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာကုမ္ပဏီတွေနဲ့သူတို့ရဲ့လ Korea Company ဖြစ်ကြတယ်ဆိုပြီးတော့တိကျထောက်ပြထားတဲ့အကြောင်းရေးသားထားပါတယ်။နေနေချင်းနေမှုကိုအကြောင်းပြပြီးတော့ကချင်ပြည်နယ်ကတယန်စာတပေါ်ကျွေဝတဲ့တောင်တွေကိုတက်မတော်ကအုံချနေတယ်လို့လည်းဆောင်းမရှင်ကထောက်ပြထားပါတယ်။တက်မတော်နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေနဲ့သွေးစွနေတဲ့ကြောက်တွေကုန်သွယ်မှုကနေပြီးတော့37ဘီလီယံဒေါ်လာပိုအမြတ်ရနေတယ်ဆိုပြီးတော့လည်းGlobal Witness အဖွဲ့နဲ့နိုင်ငံတကာ NGO အဖွဲ့တွေကမကြသေးခင်ကပဲမှတ်တမ်းတင်ထားတယ်လို့လည်းရေးသားထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအစည်းအဝေးခန်းစာတွေအရစစ်ရာဇဝတ်မှုကျူးလွန်သူတွေကိုတန်ခတ်ဖို့ရမှာတခုတည်းသောနေရာကငွေဝင်နဲ့လမ်းကြောင်းအတိုင်းလိုက်ဆောင်ဆန်းပြီးတော့အမျက်ထုတ်နေတဲ့သူတွေကိုအရေးယူဖို့ပဲဖြစ်တယ်ဆိုပြီးတော့ဆောင်းပါရှင်ကကောက်ချက်ချထားတာကိုဖတ်ရပါတယ်ရှင်။
အခုဆက်လက်နားရမယ် American Indian မသုံးမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတော့ဒေါ်လာလာတန်ကGeorge Grown ရဲ့စီစဉ်ပို့ချပေးထားပါရခင်ဗျာ
ဒီကိမ့်လေးကြင်ပြမယ် EDM အသုံးကတော့
Go up in smoke
ဖြစ်ပါလေစာလုံးပေါင်းက GO go you be up go up ကအပေါ်ကိုတက်သွားတာ I N N S M O K E smoke ကဒီနေရာမှာမိโกအတွင်ဆိုတော့ guide ထုံရဲ့လုံးောက်ဒီပေကတော့မိโกအတွင်နဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိโกအတွင်နဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြပဲကျန်ရစ်ခင်မဲ့သဘောဖြစ်ပါတယ်ဒါကြောင့်မလို့ idiom အဒီပေကတော့အချီနီးအလဟတကျန်ရစ်တာမျိုးကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင
် Our medical research project was cancelledHalfway. So 5 years of hard work went up in smoke.
ကျွန်တော်တို့ရဲ့စစ်သည်ပန်သူတည်သနာပြုစုမှုကလမ်းကွဲမှာဒီမဲ့ဖြစ်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးအလဟတာဖြစ်ခဲ့ရတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်
။ Our medical research project was cancelled halfway.So 5 years of hard work went up in smoke.
Chusa gedemya, suzong gedemya, lahata piare, along songshong tware, suy, idiom atonya, bidu piomle.
Go up in smoke.
Lu piolu yabari, eragaro, digrimine, timpia gede, idiom atome pipari.
Dolala tan season ten setaraba.အခုတော့ကိုဇော်ဝင်းလိုင်းစီစဉ်ထုတ်လုပ်ပေးမယ်။အင်္ဂါနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြပါမယ်။
မင်္ဂလာပါခင်ဗျာဒီရီဒဲလီလိုင်းစီစဉ်ကကြိုဆိုပါရစေကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလောမြန်မာနိုင်ငံအနှံ့ပြားမှာကြုံတွေ့နေရတဲ့ရေဘေးဒဏ်ကြောင့်လူတွေဒုက္ခရောက်နေကြရတဲ့ကိစ္စကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်အခုဖြစ်ပေါ်နေတဲ့မိုးသည်ရေကြီးမှုတွေကြောင့်လမ်းပန်းဆက်သွယ်ရေးလည်းပြတ်တောက်ပြီးထောင်ပေါင်းများစွာသောပြည်သူတွေကလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်အခုနောက်ဆုံးရတဲ့သတင်းတွေအရဆိုရင်လည်းဒီတိုက်ဆုံသူအရေအတွက်ဟာ60ရက်မနည်းရှိနေပြီလို့ဆိုပါတယ်ဒီနောက်ဆုံးအခြေအနေတွေကိုလည်းကျွန်တော်တို့ပါဝင်ဆွေးနွေးမဲ့သူတွေကိုမေးမြန်းသွားမှာဖြစ်ပါတယ်အခုလိုနှစ်စဉ်ဖြစ်နေတဲ့ရေကြီးရေရှမ်းမှုတွေကိုရေရှည်မှာဘယ်လိုကြိုတင်ကာကွယ်ကြမလဲပြည်내အစိုးရနိုင်ငံတော်အစိုးရအသီးသီးတွေကရောဒေသခံပြည်သူတွေအနာဂတ်မှာထိခိုက်နေနိုင်မှုတွေတက်တာအောင်ဘယ်လိုရေရှည်စီမံကိန်းတွေချပြီးဆောင်ရွက်တင်ပါတယ်လဲဆိုတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်တို့ပြည်내ဆွေးနွေးမဲ့ပုံကိုယ်တွေကိုခေါ်ယူနေသေးဖြစ်ပါတယ်ဖုန်းလိုင်းတွေကလည်းကျွန်တော်တို့ဒီကနေ့တော်တော်လေးကိုဆက်သွယ်ရခက်နေပါတယ်အခုလောလောဆယ်မှာတော့ကျွန်တော်တို့မွန်ညညရေးပါတီကမွန်ပြည်နယ်လွတ်တော်ဒုက္ခထဒေါက်တာအောင်နိုင်ဦးလေလိုင်းပေါ်မှာရှိနေပါတယ်ကျွန်တော်ဒေါက်တာအောင်နိုင်ဦးကိုလေလိုင်းပေါ်ကိုအရင်ဆုံးဖိတ်ခေါ်ခြင်းပါတယ်ခင်ဗျဒေါက်တာအောင်နိုင်ဦးကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ
်ဟုတ်ကဲ့ဆရာကြီးဟိုလက်ရှိဆရာသွားလာခဲ့တဲ့ဒေသတွေမှာကြုံတွေ့ခဲ့ရတဲ့အခြေအနေတွေနောက်ဒီဆရာတို့နောက်ဆုံးသိထားရတဲ့လူအသေးပျောက်စီးရင်ပေါ့နော်အဲ့ဒါလေးကိုဆရာသိသလောက်ကျွန်တော်တို့အကျဉ်းချုပ်အရင်ပြောပြပါအောင
်ဟုတ်ကဲ့ကျွန်တော်ပထမဆုံးဟိုရောက်ဖြစ်တာတော့ဒီအပေါင်းဘက်ခြံပေါ့နော်ဒီပေါင်းဒီတဲကျုံကမှာကျတော့အသေးပျောက်ကတော့အဲ့ဒီအစားဖြစ်တဲ့နေရာနေပြီးဒီနေ့ဖြစ်ဆိုလို့ရှိရင်လည်းဒါ60ကျော်ပြီအဲ့တော့စုပေါင်းဒါပြောရမှာ50လီတာလောက်ဖြစ်လာတယ်ဆိုတဲ့အနေအထားမျိုးသိရပါတယ်ဟုတ်
ဟုတ်ကဲ့ခင်ဗျာဒါဆိုကျွန်တော်တို့ဒါဆရာတေးတဲ့စီးရင်ကဒါ80နာကတ်သွားပြီလို့ပြောလို့ရမှာဆရာပထမနေ့ကရထားတဲ့စီးရင်နေနဲ့ပေါင်းလိုက်ရင
်ဟုတ်ကဲ့ပါ80နီးကကတ်သွားပြီလို့ပြောလို့ရပါတော့
ဟုတ်ကဲ့ဆရာဆိုတော့ဟိုကျွန်တော်ဟိုဒီကိစ္စနဲ့ပတ်သက်ပြီးကြိုတင်ကာကွယ်ဖို့ကိစ္စတွေပါလေကျွန်တော်နောက်ပိုင်းမှာလည်းဆွေးနွေးကြပါလေဟိုဆရာလည်းသွားလာနေဆိုဆရာလည်းစဉ်းစားမိထားတာတွေရှိမှာပါဒါပေမဲ့လောလောဆယ်လူတို့ရဲ့အခြေအနေကတော့မွန်ပြည်နယ်ဟာဒီနှစ်မှာအခုနောက်ဆုံးဖြစ်သွားတဲ့ဒီရေကြီးရေရှမ်းမှုတွေမှာအဆိုးဆုံးလို့ဖြစ်နေတာကိုကရင်တို့တနင်္သာရီတို့မှာလည်းဖြစ်တယ်စောစောပိုင်းကကချင်ပြည်နယ်မှာလည်းဖြစ်တယ်ဒီအေရဝတီတိုင်းဘက်နောက်ဒီဟိုမကွေးတိုင်းမှာတောင်မှမြေလက်ပိုင်းမကွေးတိုင်းဘက်မှာတောင်ရေကြီးရေရှမ်းမှုတွေဒီနေ့ထက်မှဖြစ်သွားတယ်ဆိုတော့မုံပြည်နယ်ကတော့အဆိုးဆုံးပေါ့လေဆရာဒုက္ခဟိုပေါ့ဒုက္ခရောက်နေကြတဲ့သူတွေအခြေအနေကယ်ဆယ်ရေးအခြေအနေတွေကတော့ဆရာတို့ဘယ်လိုရှိသလဲပြည်နယ်အစိုးရရဲ့လှုပ်ဆောင်မှုဒါမှမဟုတ်ဘိုးအစိုးရကဘယ်လိုကူညီပံ့ပိုးမှုတွေပါဝင်ပါတယ်လဲ
ဆရာအပိုင်းကတော့နှစ်ပိုင်းတော့လက်တလောကယ်ဆယ်ရေးနဲ့ပြန်လဲတည်ဆောင်ရေးဆိုတော့အပိုင်းနှစ်ပိုင်းရှိမယ်ဆရာဖြစ်လာတဲ့အနေအထားတွေမှာကျွန်တော်ကရှင်းလိုက်တဲ့အခါကျတော့ချက်ချင်းလက်ငင်းကြီးဖြစ်လာတဲ့ဒီတဘာဝဘေးရနေကိုအမေရိကဆုံးရှိတဲ့ဒီအဖွဲ့အစည်းတွေကနေဆိုသွားကြလူမှုကယ်ဆယ်ရေးပုံစံမျိုးနဲ့ကဲတယ်ဆိုတော့အပိုင်းနဲ့ချက်ချင်းဖြစ်ပြီးတဲ့နောက်ပိုင်းမှာသွားကြဒီကုညီပံ့ပိုးတာတွေဟိုကယ်ဆယ်ထုတ်ကြတယ်ဆယ်ပို့တာတွေဒါကတော့အပိုင်းနဲ့ရှိမှာပေါ့နော်အဲ့တော့ပရမသစင်ကဒီကယ်ဆယ်ရေးကအချိန်နဲ့တူညီရတော့အကုန်လုံးဟိုလက်နက်မီကတော့မီရတယ်လဲရှိတယ်ဒါနဲ့လက်နက်မမီတဲ့ဟာမျိုးရှိတယ်ဘာမှလည်းဒီပြန်လဲတူထောင်ရေးစိတ်ကြတယ်မှာအချိန်နဲ့တူပါလဲမယ်ပါလဲမယ်ဆိုတဲ့ဟာကလည်းခြေတဲ့အချိန်မှနဲ့ချိန်မှကျတဲ့ဒီအစီအစဉ်တွေကဟိုစနစ်တကျမရှိတဲ့အခြေအနေမှာဟိုကောင်းရကောင်းကြောင့်ဟိုကောင်းရကောင်းတော့ပေါ့နော်ဒီလူမှုကယ်ဆယ်ရေးနဲ့ဒီလူရှင်တွေကပံ့ပိုးတဲ့ပုံစံမျိုးနဲ့တွားနေရတဲ့အနေအထားမျိုးကိုကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့ကျွန်တော်အခုတခါဒီ NLD လွတ်တော်မှလည်းဖြစ်နောက်ပြီးအခုအဆိုးဆုံးဖြစ်သွားတဲ့ဒီမွန်ပြည်နယ်ရဲ့ပေါင်မြို့နယ်ကိုကိုစားပြုတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့မိကွန်ချောင်းကိုလေလိုက်မှဖိတ်ခေါ်ကြပါလေခင်ဗျဟု
တ်ပါရှင
်ဟုတ်ကဲ့မိကွန်ချောင်းအခုဖြစ်သွားတဲ့ကိစ္စမှာကဟိုမိကွန်ချောင်းနယ်ကအဆိုးဆုံးခံရတယ်လို့တောင်ပြောရမယ့်အနေအထားဖြစ်တာပေါ့နော်ဟိုလူအများဆုံးအခုတည်သွားတဲ့စီးရင်တွေမှာအများဆုံးအသက်ဆုံးရှုံးရတာမိကွန်ချောင်းရဲ့ဒေသတောင်ပြိုမြေပြိုမှုတွေလည်းအဆိုးဆုံးဖြစ်တဲ့နေရာဆိုတော့အခုလက်ရှိအနေထားမှာတော့မိကွန်ချန်တို့လည်းဒီလွတ်တော်ကိုယ်စားလှယ်တူအနေနဲ့အလုရှုံနေကြပြည်သူတွေကလည်းဒါဟိုအာကိုတကြီးနဲ့ကြည်ကြမှာပဲလေဆိုတော့ဟိုဖြစ်တာကတော့စောစောကဆရာအောင်နိုင်ဦးပြောတဲ့အထက်မှာလည်းပါပါတယ်ဟိုရုတ်တရက်ဖြစ်သွားတာဆိုပေမဲ့လည်းဒီဟိုမြန်မာနိုင်ငံရဲ့အားနည်းချက်ကပဲပေါင်းစုံမှာရှိနေတော့ဒီဟိုအရေးပေါ်ကယ်ဆယ်ရေးဘက်မှာလည်းအလားတူပဲပေါ့နော်ပြောစရာမလိုအောင်အားနည်းချက်ကရှိနေတော့ကျွန်တော်တို့ဒီဥစ္စာကိုဘလောက်အထီများထိထိရောက်ရောက်လှုပ်ဆောင်ပေးနိုင်နေပြီလဲအဲနောက်ဆက်တွဲကတော့ကျွန်တော်နောက်မှထပ်ပြီးမေးချင်တာဒီဟာကိုဘယ်လိုကြိုတင်ကာကွယ်ကြမလဲပေါ့နော်ဟိုအတန်နိုင်ဆုံးဟိုတရားရခိုင်တို့မကာကွယ်နိုင်ပေမဲ့အတန်နိုင်ဆုံးဘယ်လောက်ထိနေသောအောင်ကျွန်တော်လုပ်ကြမလဲဆိုတာလေးကိုပြောချင်တာ
ပါဟုတ်ကဲ့အခုလောက်ထားတဲ့လုပ်ငန်းစဉ်ကတော့ကျမတို့ကပေါ့နော်အတန်နိုင်ဆုံးဟိုဒီကျမတို့ရဲ့စက်ပညာဟိုကဒီပညာအားနည်းနေပေမဲ့လည်းကျမတို့ကစံစပြီးတော့ဒ ဒီဟာပေါ့ကနက်ရှင်ကောင်းကောင်းနဲ့ပြောရလို့ရှိရင်ဒီမတို့ကစိတ်စေတနာအားလုံးကပရိုက်ဗစ်ကစိတ်နေပေါ့နော်ဟိုတေးဘူးနဲ့တူဒီမတို့ကသူတိုင်းနေလို့ဘလို့ကောင်းဆုံးဖြစ်အောင်ဆိုပြီးတော့ဒီမတို့ကအခုလောက်ထားကြတဲ့အတိုင်းပေါ့နော်ဒါဟိုအားရစရာကောင်းပါတယ်ဟိုတယောက်နဲ့တယောက်ကဟိုဒီဟာကိုတော့ပေါ့နော်ဒီအသက်ရှင်လို့ရမ်းချင်ရခဲ့တယ်လူတွေအသက်ရှင်တဲ့လူတွေများရှိနိုင်မလားရှိန ဒီပြင်းမှာတကယ် run နေတဲ့လူကကြားတဲ့ခါကျတော့ကျမတို့ကစိတ်ထဲမှာစက်ကြီးကိုဟိုတဲကိုရောက်အောင်ပြင်နေဒါမဲ့ဒီအဲ့ကလုံကြီးတို့ဖြစ်နေတဲ့ဒီဟိုနုံပြင်းနေပြီးဖြစ်နေတဲ့ကြောက်တုံးကြီးတွေလည်းကြီးဒီထဲကိုစက်ကလည်းမရဘူးအဲ့လိုတွေကလူတွေကလည်းတွေ့နေပြီးဒါကြီးကိုလှုပ်ရှင်တယ်ဒါပေမဲ့ဒီကူကဒီ last night ကသူကတစ်ခုလုံးကိုတိမ်ရောကားရောရှိကမြဟာတစ်ခုလုံးလုံးချေပြီးတော့သူကတခါလေးကိုအမီယာမှာတွားပြီးတော့ဟိုလုံးပြီးတော့ဖြစ်နေတဲ့ခါကျလူတွေကအဲ့ဒီကြားထဲမှာဟိုကအကုန်လုံးကဟိုတကားစီများဟိုဘယ်လိုခေါ်မလဲဒဏ်ရာရတဲ့သူကိုကြည့်နေအောင်မှအောင်းစရာကောင်းတယ်အသားတွေပါလိမ့်သူပေါင်နေပါလိမ့်သူဖဲ့ထွက်သွားတဲ့သူဒါကအသက်ရှင်နေလူတွေကြီးလိုက်နေတယ်ဒီဘယ်လောက်ကြီးကြီးလဲဆိုတာ
ဟုတ်ကဲ့
ကြည့်နိုင်တယ်ပေါ့နော်နောက်မဖြစ်အောင်ကကျမတို့ကညာသေးတွေတွားရတော့မယ်ဒီတိုင်းတိုင်းကိုမျိုးကိုပိုင်နေကိုဟာကိုလှုပ်ချင်နေဆိုရဲလှုပ်ချင်တယ်လို့အခုပြောတယ်လို့ဒီနေရာမှာပေါဝင်ချင်ကိုကြည့်လိုက်လို့ရှိရင်ပေါင်လို့မရှိတဲ့နေရာလို့ရှိရင်အောက်ချီတွေမှာအကုန်ပြီးတာလား
ကျွန်တော်တို့လည်းဟုတ်ကဲ့
ဒီချက်ချင်းကချက်နေဆိုတဲ့ဟာအဲ့ဒါဥပဒေပေါ့ဥပဒေကိုမလေးစားမလိုက်နိုင်ဒါကိုကျမတို့ချက်ချက်မမလှုပ်ပြီးနောက်နောက်ကြမဖြစ်အောင်ဒီဟာပြင်ဆင်တာတစ်ခုအနေနဲ့ထားခဲ့ရတ
ယ်ဟုတ်ကဲ
့ဟုတ်ကဲ့
အဲ့ဒီဒီမွန်ပြည်နယ်တနင်္လာနေ့တကြောအရင်တော့တစ်တော်တွေအများကြီးရှိခဲ့တာအခုတောင်တွေကျွန်တော်တို့လည်းဖြတ်သွားမှုပါတယ်တောင်တွေကတောင်ကုန်းတွေဖြစ်ပြီးတော့ဒီမိုးများတဲ့အခါမှာမဖြစ်တဲ့တောင်ပြုံမှုတွေဟာဟိုဖြစ်ရင်တောင်နည်းနည်းပဲဖြစ်ရမယ့်ဥစ္စာဆူဆူဝါးဝါးပို့ပြီးဆိုးဝါးသွားတော့တာပေါ့နော်တောင်တစ်တော်ပြုံတိမှုတွေကြောင့်ဆိုဒါတွေကိုရေရှည်ဟိုဆံမတို့ကလည်းလွတ်တော်ထဲမှာရှိနေတော့လုံနိုင်ဟိုပြောကြဆိုကြဖို့လိုမယ်ထင်ပါတယ်ဟိုကျွန်တော်ဒါကိုဆက်ပြီးတော့ဆွေးနွေးကြပါသေးတယ်ပြီးလို့ရှိရင်အခုလောလောဆယ်တော့ကျွန်တော်ဒေါ်ခန့်ခန့်လက်ကိုအလဲပေးကြပါတယ်NLD ပါတီကတထုံပြည်နယ်လွတ်တော်အမဒေါ်ခန့်ခန့်လက်ရှိပါလားခင်ဗျဟု
တ်ကဲ့ရှင
်ဟုတ်ကဲ့ဒေါ်ခန့်ခန့်လက်ရောခင်ဗျဟိုကျွန်တော်တို့ဟိုဖြစ်ပြက်ခဲ့ကြတဲ့အတွေ့အကြုံတွေအကူအညီပေးတာတွေတော့ကျွန်တော်တို့ဟိုဆော့ပိုင်းမှာဆွေးနွေးခဲ့ကြတာကြားမှာပါပါဆိုတော့အရေးအကြောင်းရှိရင်တော့မြန်မာလူမျိုးဟာစာနာတတ်တဲ့စိတ်ရှိတယ်၊ကုညီကျင်တဲ့စိတ်ရှိတယ်၊တနာကျင်တာတတ်တဲ့စိတ်ရှိတယ်ပေါ့နော်အခုလဲကုညီကြပါတယ်အရေးအကြောင်းဖြစ်တယ်ဆိုဝိုင်းဝန်းလုတ်ကင်ကြတာတွေကျွန်တော်တို့ဒါတွေ့ပါတယ်ဟိုဟိုဟိုကဲသေးဝန်ထမ်းနေလဲမိသက်တရားအစစစ်သားတွေရောအကုန်ဟိုတတ်နိုင်တဲ့လောက်သူတို့ရှိတဲ့ပစ္စည်းလေးနဲ့လုံနေကြတာကျွန်တော်တို့တွေ့ပါတယ်ဒါပေမဲ့ကျွန်တော်တို့သိချင်တာရေရှည်မှာဒီဟာကနစ်စင်ဖြစ်နေတဲ့ကိစ္စဆိုတော့ရေရှည်အတွက်စဉ်းစားဖို့လိုလာပြီးထင်လို့ပါဟိုတော့ခံခံလဲရောဘယ်လိုစဉ်းစားမိသလဲဒီအခုဖြစ်နေတဲ့အခြေအနေတွေပေါ်ခြုံငုံကြည့်ပြီးတော့
ကျွန်တော်ကလေတစ်ထုံးစဉ်းစားတော့ရေသေးဖြစ်တဲ့တောင်ဆိုးဝါးခံရတဲ့မျိုးတစ်မျိုးဖြစ်ကျွန်တော်ရှိခဲ့တာပေါ့နော်မင်းကဆိုတထုံနဲ့ပြီးရင်ပြီးခဲ့တယ်အဲ့ဒီခါကျတော့ကျွန်တော်တို့မှာတော့အတွေ့အကြုံတစ်ခုတော့ရှိထားတယ်ရပါတယ်နောက်ပြီးတော့ကျွန်တော်တို့ကမက်သက်ကြီးတစ်ခုရထားတယ်အဲ့ဒါနံပါတ်1ကကျွန်တော်တို့ကအဓိကဖန်တီမယ်တဘာဝရဲ့ဒီရယ်နဲ့ပတ်သက်လာရင်ကျွန်တော်တို့အစိုးရစီကရတဲ့ပုံစံနဲ့ရှိတာပဲထောက်ပံ့ကိုကြည့်လို့ရှိတာပဲဒါပေမဲ့လက်တလုံးပြဿနာရဲ့ဒီဖြေရှင်းဖို့လည်းကျွန်တော်တို့ဘုံငွေရေးဆိုတဲ့ဟာမျိုးလေးကျွန်တော်တို့ရှိတယ်နောက်တစ်ခုကကျွန်တော်တို့မှာရေကြီးနေတာညာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မှာရှိအယောက်80ဆန်းတို့အယောက်30ဆန်းတို့အရန်တင့်ကျမတို့ဒါပုံမျိုးလာရှင်ထားရဲ့အလေးကိုရှိပါတယ်။နောက်တစ်ခုကကျမတို့မှာဆက်ကရိယာတွေပေါ့နော်။ဥမာကျမတို့ဒီမှာပြီးသောလိုဟာရသာကိုပိုင်အထုံမျိုးအတွက်ကိုပိုင်ဝေထားတာမျိုးတွေရှိတယ်ဒီတစ်ပါးကပြင်ကျမတို့ကပက်ပန်းလုပ်ထားခဲ့တယ်။ဒီကနေ့မှာခံခဲ့ရတော့ကျမတို့ဒီနေ့မှာပြည့်ရင်ဘယ်လိုဖြေရှင်းမလဲဆိုတဲ့ plan တစ်ခုရေနောက်တစ်ခုကကျမတို့ခိုင်မာတဲ့ဂျန်နီယာပေါ့နော်တခုကျမတို့ကချမှတ်ထားပြီးသားဖြစ်တဲ့ခါကြတော့ပြီးခဲ့တဲ့နှစ်ကအတွေ့အကြုံကျမတို့ယူပြီးတော့ဒီနှစ်မှာတော့အဲ့လိုမျိုးလေးရုပ်ခဲ့ဒါကျမတို့တစ်ထုံလေးရဲ့အတွေ့အကြုံလေးပြောတာပါဒါကြောင့်မို့လို့အပေါင်ဖြစ်ရင်ဖြစ်ချင်းပဲမနေ့3:35လောက်အရေးဝင်လာပြီဆိုတော့ကျမတို့ဒီမှာက group လေးရှိပါတယ်တုံမျိုးရဲ့တထုံခရရဲ့ဆိုပြီးတော့တော်တော်ကိုယ်ကလေးတွေပါတဲ့ group ရှိပါတယ်အဲ့ဒီ group မှာကအရေးပေါ်အရေးကြီးတဲ့နေ့အများအားဖြင့်ကျင်းတတ်ပါတယ်ဆိုတော့အဲ့ဒါလေးကကျမအဲ့ရနေတစ်ခုစသပြရပြီးတော့ဘုဒ္ဓမောင်ကျမတို့စပြီးတော့သွားတယ်ကုမီရဲ့မနေ့7:00ခွဲမှာဒီတောင်ပြိုတဲ့တည်ရောက်လာတယ်ကျမတို့တထုံမျိုးနဲ့မူးလေးရာဟိုဘက်မှာကျန်နေတယ်ဆိုတော့ကျမတို့ပြည်နယ်လွတ်တော်ကိုယ်စားလှယ်ပြီးဆက်တယ်လေအဲ့ကျမတို့မြို့ထဲမှာရှိတဲ့ရန်ရီးရီနဲ့ကျမတို့အရင်ဆုံး ไอ้เนี่ยเอาจ้าวกว่านั่นเนี่ยมาจมารู้เงี้ยเดียวเนี่ยเดียวแล้วเชิงเดียวไปจมารู้จะโทรมาชี้แจงเราได้ยังมีแต่ดีเนี่ยเราเชื่อเลยจมารู้ยังเราที่จะการเนี่ยใส่ใส่เงี้ยตัวจริงมาดูเท่าไหร่จมารู้ตัวแก่บ้างแต่หัวเราดีอย่างเนี่ยจมารู้ทราบอยู่ที่แค่ไหนเชื่ออยู่ที่เท่าแก่ถ้าจมารู้ปัจจุบันไม่ทายเลยตัวอีกจุดเนี่ยที่เห็นมาจมารู้ที่เราอยู่เลยกูยังไงเนี่ยเราจมารู้
เยอะกระทงเยอะตัวส่วนเลยจมารูทะลุเยอะอันนี้อะไรที่คุณไม่เก่งในสิ่งนี้ที่คุณบอกสภาวะเปลี่ยนเปลี่ยนเนี่ยปัจจัยลาลุชีพี่เย็นบลูพี่เชนเนี่ยจุดเด่นที่แม่มูรีพัลลุลงเนี่ยจมารูตัวอัจฉริยะพาเลสุริฮาลีเนี่ยจมารูไม่เก่งในสิ่งที่คุณชาชาบิดาชิบานเช่นเอาโอเคด้านนี้ดีกว่าจมารูตัวชามิวรีเลยโอ้นี่สิ่งยี่จีเรนี่อะไรนี่สิ่งจีนี่จะไปลุลุพี่นี่เราตัวชามิวรีว่าตัวชาปีเนี่ยรีบอนอพี่นี่จะเนี่ยเดียวอุปมา we people, the Lutor Emma, Pipi, Asoya, Rani Biro, Siman Gincha Biro, Alumu, Jotin Season Moody, or Plan Chabi Lobita with people, Alumu Lobo, Samaru Season Shidla, Babulumia Lomule, Sigule.
Sharing no food, Timare. Tomorrow are sharing a long hanging, and Helen, that would be him. Now, tomorrow, Grandma looked high and make a mixing rule, Monting and Suya Preta, Sibarish.
Okay, Jesu Tima, Sama Canali Lemon, if you want to know, who to cry Sama Edo, David Tanzi, only Lemon Picot, Jamaica, a Saint Yonkun Yaka, Chibare. Sama Shiva Lakna. Okay, Dolly, okay, Dolly, a cool, oh, Jeji, Yesha Moody, Mote Moody, Nabiro, the Abu Lion Moody, Rada, Nissin, Pinijara, Akusu, and the Pivin, and Bobby Susula, the Lubabe, Yamananga, the Kuda, the Macabo, in Yamalegu, Yejilo Luri, Totale, Dejara, Diobi Malet, Tony Lagama Bono, Philippines, or Nita Muna, when they threw led to Lana Dukani, and Yamananga, let the Bobby and the Dana Beloma, McKinley, and Nangapino. Tari Kulu, the Pivin Sola and Yariha, who a Joe John Sasamuri or Shime Timalesama.
Or she wired
ဟုတ်ကဲ့ဒေါ်လီကျေးဇူးတင်ပါတယ်ကျွန်တော်ဒေါက်တာအောင်နိုင်ဦးကိုတလဲပေးခြင်းပါတယ်ခင်ဗျာဒေါက်တာအောင်နိုင်ဦးဒီလိုင်းပေါ်မှာရှိနေပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ဟုတ်ကဲ့ဆရာကြီးဟိုဆရာမကြီးတော်ဒေဝိတန်စင်လည်းပြောသွားပါတယ်ထိပ်ပိုင်းမှာလည်းဟိုတော့ခန့်ခန့်လေးလည်းပြောသွားပါတယ်သူတို့တထုံမျိုးရဲ့ဥပမာလေးပေါ့နော်သူတို့အရင်ကြုံရတဲ့အတွေ့အကြုံအရာသူတို့ဒီနှစ်မှာဟိုနမူနာယူပြီးတော့ကြိုတင်ကောက်ွယ်မှုတွေလုပ်ကြတယ်ဆိုဆရာလည်းဒီမူပြင်းတဲ့လွတ်တော်ထဲမှာအရေးပါတဲ့နေရာမှာဒုတိယလွတ်တော်ခရနေရာမှာရှိနေတ
ဟုတ်ကဲ့ဆရာကျေးဇူးများကျေးဇူးများလေးဝင်ဆွေးနွေးပြီးတဲ့မိကွန်ချန်တော့ခန့်ခိုင်တဲ့ဆရာမတို့ဒေဝီတန်တို့အထူးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်အချိန်ကြလောက်ဝေးရတဲ့ဒီနေ့ဒီမှာပဲရန်လာလိုက်ကြအောင်
ကိုဇော်ဝင်းလိုင်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါနေ့ညတရက်လီလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ကြပါတပတ်ကုန်တစ်ချိန်ထုတ်လွှင့်ပေးနေတဲ့ဒီတရက်လီလိုင်းဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါနေ့22နေ့ညတိုင်းမှာနားဆင်နိုင်ပါတယ်ဒီအစီအစဉ်မှာပါဝင်ဖို့လဲတခါတည်းဖြစ်ကုန်ပါစေဒီနေ့ဗုဒ္ဓဟူးနေ့ညပိုင်းမှာတော့ကျွန်မရေကန္တာဦးကျော်စံသားရဲ
ောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိမ်ကြီးထိုက်ကကြေညာပေးပါမယ်ခင်ဗျာ
။ဟောင်ကောင်နိုင်ငံတကာလေဆိပ်မှာအင်္ဂါနေ့ညနေပိုင်းတုန်းကအဓိကရုပ်နေရင်းရဲတွေနဲ့ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကြားရုံးရင်ဆန်ကပ်ဖြစ်ခဲ့ပြီးလေရင်ခီးစင်အားလုံးဖြတ်ခဲ့ရတဲ့ဒုတိယမြောက်နေ့လည်းဖြစ်ပါတယ်။လေဆိပ်အဓိကခမကြီးကိုဆန္ဒပြသူတွေကထပ်ပြီးစီးနှင်ခဲ့ကြပြီးအဓိကရုပ်နေရင်းရဲတွေနဲ့ထိတ်တိုက်တွေ့ခဲ့ကြပါတယ်ရဲတွေနဲ့ဆန္ဒပြသူတွေကြားလုံထွေးတပ်ဖုတ်ခဲ့ကြပြီးဒဏ်ရာရသူတို့ကိုစေဝန်တန်းတွေကလေဆိပ်ခမဆောင်တွေကနေခေါ်ထုတ်သွားပါတယ်ဒဏ်ရာရသူအမျိုးသားကိုခေါ်ထုတ်သွားမဲ့အရေးပေါ်ကားကိုတားဆီးဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုအဓိကရုပ်နေရင်းရဲတပ်ဖွဲ့တွေကမျက်ရည်ယိုတန်းငွေသုံးပြီးတော့လူစုခွဲခဲ့ပါတယ်အနည်းဆုံး2ယောက်အဖမ်းခံခဲ့ရပါတယ်တရုတ်ကအဓိကတင်ပို့မဲ့လူသုံးကုန်ပစ္စည်းတွေအပေါ်အကောက်ခွန်သည့်30ရာခိုင်နှုန်းစီးကျပ်မှုကိုစိုက်ငံမှာဖြစ်ကြောင်းအမေရိကန်ပြည်အောင်စုကအင်္ဂါနေ့မှာကြေညာခဲ့ပါတယ်စက်တင်ဘာလ1ရက်နေ့ကစတင်အခွန်စီးကျပ်ဖို့သမ္မတဒေါ်နယ်ထရန့်ကရက်သတ်မှတ်ခဲ့တာကိုအခုလိုရွှေ့ဆိုင်းလိုက်တာဖြစ်ပါတယ်အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးရဲ့ထုတ်ပြန်ချက်အရအခွန်စီးကျပ်မဲ့ကုန်ပစ္စည်းတွေဟာ laptop ကွန်ပျူတာတွေကွန်ပျူတာမော်နီတာ cell phone ဗီဒီယိုဂိမ်းစတဲ့စက်တွေတချို့ကလေးကစားစရာအယုဖနက်တွင်နဲ့အဝတ်ထည်တွေအပေါ်အခွန်စည်းချက်မှုကိုဒီဇင်ဘာ15ရက်နေ့အထိရွှေ့ဆိုင်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံတဝက်ရေကြီးမြေပြိုမှုကြောင့်တေဆုံးရသူအနည်းဆုံး69ယောက်ရှိနေပြီးပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေရဆဲဖြစ်ပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်တဲပြူကုန်းကျေးရွာအုပ်စုမတ်လက်တောင်ပြိုကျမှုကြောင့်တေဆုံးရသူကအနည်းဆုံး66ယောက်အထိရှိလာပါတယ်ရှင
်။ဗိုလ်တော်နေမနက်ခင်းနောက်ဆုံးရမြန်မာနိုင်ငံနိုင်ငံသတင်းအကျဉ်းချုပ်ကိုမတ်သိန်းကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်တော်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ကျွန်တော်ကတော့ရမင်းထော်ပါ။ဒီကနေ့ညနေဘက်6နိုင်ခွဲကနေ90ထုတ်လွှင့်မဲ့အစီအစဉ်တွေကို line 2 meter second, line 2 meter 19, line 2 meter 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ပြေဝင်နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.